မြန်မာနိုင်ငံမှာနှစ်သစ်ကိုအချိန်မှန်နဲ့အကျဉ်းသား2000ခွဲနီးပါးကိုသမ္မတဦးဝင်းမြင့်ကစက်မှတ်ချက်မထားဘဲပြစ်ဒဏ်လူငယ်ခွဲပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း 14,196 ယောက်ကိုလူငယ်ချမ်းသာခွင့်ပေးလိုက်တဲ့အချိန်မှာနိုင်ငံသားသား89ယောက်ပါဝင်ပါတယ်။ဒါ့အပြင်ဒီပေးဒဏ်ချခံထားရသူတွေကိုထောင်ဒဏ်တစ်သက်လွတ်ရမရှိပြစ်ဒဏ်နှစ်အကန့်အသတ်မရှိထောင်ဒဏ်တစ်သက်ကျနေသူတွေကိုထောင်ဒဏ်အနှစ်40ထောင်ဒဏ်အနှစ်40နဲ့အထက်ကျနေသူတွေကိုတော့ထောင်ဒဏ်အနှစ်40နဲ့အနှစ်40အောက်ပြစ်ဒဏ်ကျနေသူတွေကိုထောင်ဒဏ်ရဲ့၄ပုံတစ်ပုံလျှော့ပေါ်ပေးတယ်လို့သမ္မတလက်မှတ်နဲ့ထုတ်ပြန်ခဲ့ပါတယ်။သမ္မတလူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေထဲမှာလောလောဆယ်တော့နိုင်ငံရေးအကျဉ်းသား20ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေး AAPPP အဖွဲ့ကပြောပါတယ်။လက်ရှိအကျဉ်းထောင်တွေမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ပြစ်ဒဏ်ကျခံရသူ86ယောက်အကျဉ်းထောင်တွင်အမှုရင်ဆိုင်နေရသူ126ယောက်နဲ့အကျဉ်းထောင်ပြင်ပကနေအမှုရင်ဆိုင်နေရသူအယောက်400လောက်ရှိတယ်လို့ AAPP ပြောခွင့်ရဦးတိတ်နိုင်ကစီရင်မြန်မာပိုင်းကိုပြောပါရယ်အခုလွတ်လာတဲ့အထဲနိုင်ငံရေးအကျဉ်းသားတွေဟာလည်းလူရဲ့နီးသူတွေဖြစ်ကြတယ်လို့ဦးတိတ်နိုင်ကပြောပါရယ်လူငယ်တဲ့နှစ်တုန်းကလည်းအလားတူမြန်မာနှစ်တစ်ခုအတွက်အကျဉ်းသား2000-3000လောက်ကိုတမရကလူငယ်ချမ်းသာခွင့်ပေးခဲ့ပါရယ်